်ခိုင်ပြည်နယ်အမ်းမြို့နယ်အတွင်းကဒလက်ချောင်းချီဝအုပ်စုမှာဆန်နဲ့စားနပ်ရိက္ခာကင်သွင်းမှုတွေကိုမကြသေးခင်ကစလို့စစ်တပ်ကကန့်သတ်တားမြစ်လိုက်တာကြောင့်စားနပ်ရိက္ခာပြက်လက်မဲ့အနေအထားကြုံတွေ့နေရတယ်လို့ဒေသခံတွေကပြောပါတယ်
။ဆန်ကလုံးဝအဖြစ်သက်ရှိပါတယ်ဒီမှာဝယ်လို့ရတယ်ပါဈေးကတအားကြီးတယ်ဝယ်လို့ရတယ်ဆန်ကစစ်စီတယ်ဒီလိုဆိုဒီမှာဒီလိုဒီဆက်ဆားနေကြတာကိုအဲဘလို့ဘလို့ကြပါလားဆိုရောတော့မနေတော့ဒါကဘုလိုက်ကြည့်ရတယ်ဒီဘက်ကတိုက်သေးပဲဝယ်စားနေရတာ哦
လက်ရှိမှာတော့ဒလက်ချောင်းအုပ်စုအတွင်းမှာစံတွေဝယ်လို့ရနေသေးတယ်ဆိုပေမဲ့အုပ်စုအတွင်းမှာရှိတဲ့စံတွေကုန်သွားရင်အငတ်ဘေးနဲ့ကြုံတွေ့နိုင်တယ်လို့လည်းဒေသခံတွေကပြောပါတယ်။တောင်ပေါ်ဒေသဖြစ်တဲ့ဒလက်ချောင်းအုပ်စုမှာကျေးရွာပေါင်း50မိဘရှိပြီးတစ်ခုတ်ဝါခုတ်နဲ့တောင်ယာစိုက်ခင်းလုပ်ငန်းတွေနဲ့အသက်မွေးမ်းကြောင်းနေကြသူတွေဖြစ်ပြီးစားပောက်ရေးအတွက်စံကိုတော့တခြားမျိုးနယ်တွေကနေဝယ်ယူတင်သွင်းရပါတယ်။အဲ့ဒီဒလက်ချောင်းအုပ်စုမှာပြီးခဲ့တဲ့နှစ်တွေကလည်းရခိုင်လက်နက်ကင်အေအေဖွဲ့နဲ့တမ်းမတော်တို့အကြားတိုက်ပွဲတွေအတွင်းမှာဒေသခံတွေရဲ့စားနပ်ရိက္ခာတည်ယူခွင့်တွေကန့်သတ်ခံခဲ့ရတဲ့အကြောင်းစားနပ်ရိက္ခာပြက်လက်မှုတွေကိုကြုံတွေ့ခဲ့ရပူပါတယ်